လက်ရှိမြန်မာအစိုးရကဖော်ဆောင်မယ်ဆိုတဲ့စည်းကမ်းတကျဒီမိုကရေစီဆိုတာကုလသမဂ္ဂလူ့အခွင့်အရေးကြီးညာစံနှံပါအချက်တွေကိုလောင်ပြောင်သယောနေသလိုဖြစ်တယ်လို့ Human Rights Watch လူ့အခွင့်အရေးစောင့်ကြည့်အဖွဲ့အာရှရေးရာကျွမ်းကျင်သူ Mr. David Matheson ကမနေ့ကဆောင်းပါးတစ်စောင်ရေးသားဖော်ပြလိုက်ပါတယ်။သူ့ဆောင်းပါးထဲမှာတော့မတ်လ30ရက်နေ့ကစီအစိုးရလက်ထက်ကနေအယက်သားအစိုးရတရက်ကိုအာဏာလွှဲပြောင်းပေးခဲ့တယ်ဆိုပေမဲ့အစိုးရကိုဥဆောင်နေသူတွေဟာအရင်တော့စစ်အရာရှိတွေဖြစ်ခဲ့ပြီးဝတ်စုံပြောင်းသွားတာပဲကြွားချမှုရှိကြောင်းတကယ်တော့ဒုက္ခများစွာရင်ဆိုင်နေရတဲ့မြန်မာနိုင်ငံသားတွေအတွက်တိုးတက်မှုတွေကိုဖန်တီးပေးဖို့ဘယ်လိုလှုပ်ဆောင်သွားမလဲဆိုတဲ့အချက်လက်တွေကိုမတွေ့မြင်ရကြောင်းလူအခွင့်အရေးအခြေအနေတွေဟာအရင်ကလည်းဆိုးဝါးခဲ့သလိုအခုချိန်ထိလည်းဆက်လက်ဆိုးဝါးနေသေးကြောင်း HRW အဖွဲ့က Mr. Matheson ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့လတွေအတွင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအတွင်းမြန်မာနိုင်ငံရဲ့ရှေ့နေချုပ်အစ်ဖြစ်တဲ့ဒေါက်တာထွန်းရှင်ကမြန်မာနိုင်ငံမှာလက်နက်ကင်ပဋိပက္ခတွေမရှိသလိုနိုင်ငံရေးအကျဉ်းသားဆိုတာလည်းမရှိကြောင်းလူအများပြောနေတဲ့နိုင်ငံရေးအကျဉ်းသားတွေဆိုတာရာဇဝတ်သားတွေသာဖြစ်ကြောင်းသူတို့ကိုလက်ရှိရာဇဝတ်ဥပဒေတွေအရေးယူထားရတာဖြစ်ကြောင်းရည်ရကံမှာပြောဆိုခဲ့တယ်လို့သိရပါတယ်။ဒါပေမဲ့ Mr. Matheson ကတော့မြန်မာနိုင်ငံစစ်တပ်ထူထောင်လာတာ66နှစ်ရှိခဲ့ပြီဖြစ်ပေမဲ့63နှစ်လောက်ကလူမျိုးစုလက်နက်ကိုင်သဘုံတွေနဲ့နှစ်ရွှေပြည်တွင်းစစ်ကိုဆင်နွှဲနေရတာဖြစ်ကြောင်း2010ရွေးကောက်ပွဲပြီးနောက်တနေ့မှာပဲထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်တွင်းမှာကျင်းတိုင်းသားတွေနဲ့မြန်မာစစ်အစိုးရကြားတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းအကျဉ်းသားတွေကိုမိုင်းရှင်းတဲ့ကိရိယာတွေအဖြစ်နဲ့ပေါ်တာဆွဲလာတာမျိုးရှိပြီးစစ်ပွဲတွေကနေထွက်ပြေးလွတ်မြောက်လာတဲ့ပေါ်တာတွေရဲ့ဇလန်းကိုနားထောင်ကြည့်တဲ့အခါတုံ့လှုပ်ချောက်ချားပွေရာကောင်းကြောင်းဒါပေမဲ့ဒေါက်တာထွန်းရှင်ကတော့ကျန်းမာရေးပညာရေးအသုံးစိတ်တွေကိုတိုးမြင့်ပြီးသုံးဆက်ခဲ့တယ်လို့ဆိုပေမဲ့မြန်မာနိုင်ငံရဲ့စစ်အသုံးစိတ်ကိုကြည့်ရင်ဘတ်ဂျက်တစ်ခုလုံးရဲ့၄ဘုံ၃ဘုံနီးပါးသုံးဆွဲထားတာကိုလေ့လာတွေ့ရှိရကြောင်းပြည်သူတွေခံစားနေရတဲ့ကျန်းမာရေးပြဿနာတွေ၊သဘာဝဘေးဒုက္ခအန္တရာယ်တွေကိုအနောက်တိုင်းနိုင်ငံတွေကစာနာစိတ်နဲ့အကူအညီတွေပေးပြန်တော့လဲစေအစိုးရလက်ထဲသာအရောက်များပြီးတချို့အစိုးရတွေကသာအောက်ခြေလူလူစီဓာတ်ရိုက်ပေးအပ်နိုင်ခဲ့တာရှိကြောင်း HRW အဖွဲ့ရဲ့ Mr. Matheson ကဆိုပါတယ်။ရှေ့နေချုပ်ဒေါက်တာထွန်းရှင်ကမြန်မာနိုင်ငံမှာပေါ်တာဆွဲတာမိန်းကလေးတွေကိုအဓမ္မပြုကျင့်တာတိုင်းသားတွေကိုထိုးစစ်ဆင်တာတွေမလုပ်ဘူးလို့ပြောဆိုပေမဲ့လူအခွင့်အရေးချိုးဖောက်မှုအမှု900ကျော်ကိုမြန်မာပြည်တွင်းမှာစစ်ဆေးခဲ့ပြီးကိုနီးကိုဟန်နဲ့ကူစားသွားမယ်လို့ဆိုခဲ့ပါတယ်။မြန်မာအစိုးရသက်ဟာနိုင်ငံတကာမှာတရားဝင်မှုရရှိဖို့အတွက်သူတို့ရဲ့စည်းကမ်းနီလန်းတကျဒီမိုကရေစီဆိုတာကိုလုတ်ပြနေသားသာဖြစ်ကြောင်းဒါတွေကိုကြည့်ပြီးကမ္ဘာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကုလသမဂ္ဂကသတ်မှတ်ထားတဲ့လူအခွင့်အရေးစံချိန်စံညွှန်းတွေကိုပြည့်ရည်ပြုနေတာကိုလက်မခံသင့်တော့ဘူးလို့ Mr. David Matheson ကတိုက်တွန်းထားပါတယ်။